စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ကချင်းတွင်းမြစ်ကြောင်းတစ်လျှောက်ကိုစစ်ကောင်စီတပ်ဖက်ကလိုက်ပြီးတော့နယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်စီရေးတင်းမာနေပါတယ်မြစ်ကြောင်းတစ်လျှောက်ကျေးရွာတွေကဒေသခံပြည်သူအများအပြားကလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပေးပို့ထားတဲ့စကိုင်းတိုင်းဘက်ကစီရေးအခြေအနေကိုတော့ကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင်
စကိုင်းတိုင်းမုံရွာကနေချင်းတွင်းမြစ်တစ်လျှောက်ထွက်ခွာလာတဲ့စစ်ကောင်စီစစ်လေတွေဟာဒီဇင်ဘာ19ရက်နေ့မှာကဏီမြို့နယ်ထဲရောက်နေပြီးဒီဇင်ဘာ20မှာတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာပါစစ်ကောင်စီဟာကုန်းချောင်းရောရေချောင်းကနေပါနေမြေရှင်းလင်းနေတာဖြစ်ပြီးဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စီရင်တင်းမာပြီးတိုက်ပွဲဖြစ်ပွားနေတာပါတိုက်ပွဲချင်းနေနဲ့ပတ်သက်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။စီရေးချင်းနေတနေကုန်ဖြစ်နေတယ်။တိုက်ပွဲတော့တော်လျှောက်ဖြစ်နေတယ်၊ဘုံနဲ့ဖြစ်နေတယ်၊ဖြစ်လာဖြစ်နေတယ်။ဆက်ပြီးလည်းပိုးပြင်းထောင်မှာပဲ
။မုံရွာကထွက်လာတဲ့ဒီစစ်ကောင်စီစက်လေဟာရင်းမာပင်မြို့နယ်ထဲမှာလည်းဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်အကြဆုံးရှိပါတယ်။လက်ရှိမှာစစ်ကောင်စီရဲရင်တွေဟာကုန်းချောင်းကရောရေချောင်းကပါနေမီရှင်းလင်းလာလှုပ်လာတဲ့အတွက်မြစ်ဘေးကကျေးရွာမှာရှိတဲ့ဒေသခံတွေဟာထွက်ပြေးတိမ်းရှောင်နေရပါတယ်။မြေဘေးကကြေးရွာပေါင်း30ထက်မနည်းထွက်ပြေးတင်းချောင်နေရတယ်လို့စစ်ပေးဆောင်ဒေသခံတို့ကပြောပါတယ
်။မြေရိုးတဲဆောက်ဆိုရင်ညပေါင်း30လောက်ရှိပါ။ဒီနေ့ငယ်တဲ့ဟိုရတဲ့အတွက်ချစ်ချစ်စစ်ချောင်းရောပါတယ်။ကုန်းချောင်းရေချောင်းနှစ်ချောင်းစစ်ချောင်းလား။ပြီးကြတော့ကိုကကဲနန်းရွာရောချစ်ချစ်စစ်ချောင်းလာရင်လည်းကိုရွာမလို့ဘူးအဲ့လိုမျိုးမြေဘေးမို့မြင်းနဲ့ဝေးတဲ့နေရာချစ်ချစ်စစ်ချောင်းနဲ့ဝေးတဲ့နေရာတွေရွာတွေကြီးရလေ
။စစ်ကောင်စီဟာသခိုင်းတိုင်းအထက်နဲ့အောက်ပိုင်းကိုဝန်ထမ်းတွေပြောင်းရွှေ့တာရိတ်ခါတဲဆောင်တာတွေပြင်တူးဖော်ခွင့်ရှိတဲ့ကြောက်စိမ့်တွေတဲဖို့ချင်းတွင်းမြစ်ကိုအဓိကအားထားအသုံးပြုပါရယ်အခုလိုချင်းတွင်းမြစ်တွင်စစ်ကောင်စီတင်မောတွေသွားလာတဲ့အတွက်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပြီးဒေသခံတွေမကြာခဏတိမ်းရှောင်ထွက်ပြေးနေရတာလည်းဖြစ်ပါရယ်